မြန်မာနိုင်ငံကနေလှေစီးပြေးထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုလူမောင်ခိုကူးတာမှာထိုင်းရေတပ်ပါဝင်ပတ်သက်နေတယ်လို့យေတာခဲ့တယ်။ထိုင်းနိုင်ငံဖူခက်အခြေစိုက်သတင်းတောင်နှုတ်ကိုထိုင်းရေတပ်ကနေအသေးဖြတ်မှုနဲ့တရားစွဲဆိုလိုက်ပါတယ်။ထိုင်းတော်ဝင်ရေတပ်မတော်ကသတင်းတောက်တွေကိုအသေးဖြတ်မှုနဲ့တရားစွဲဆိုတာကိုချက်ချင်းရုတ်သိမ်းတင်တယ်ဆိုပြီးအမေရိကန်အခြေစိုက်သတင်းတောက်ကာကွယ်ရေးကော်မတီ CPJ ကတောင်းဆိုလိုက်ပါတယ်။ဒီအကြောင်းကိုလည်းနှားဆင်ကြပါအောင်ရှင်။ထိုင်းတော်ဝင်ရေးတက်မတော်ကထိုင်းနိုင်ငံဖူခက်အခြေဆိုင်ဖူခက်1 online သတင်းဌာနကသတင်းတောက်နှုတ်ဖြစ်တဲ့အလန်မော်ရစ်ဆန်နဲ့ရှူတီမာစီဒါစတီနန်တို့နှစ်ဦးကိုသူတို့ရေးသားခဲ့တဲ့သတင်းတပုတ်အတွက်2009ခုနှစ်ကွန်ပျူတာရာဇဝတ်မှုအဥပဒေနဲ့ဒီဇင်ဘာလ18ရက်နေ့ကတရားစွဲဆိုလိုက်တာဖြစ်ပါတယ်ဒီသတင်းတောင်တူကမြန်မာနိုင်ငံကလေစီးထွက်ပြေးကြတဲ့ရိုဟင်ဂျာတွေအပေါ်ကနေထိုင်းစစ်တပ်ကအကျိုးအမြတ်တွေရယူနေပါတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ရေးသားဖော်ပြခဲ့ကြတာဖြစ်ပါတယ်။ထိုင်းတော်ဝင်ရေးတပ်မတော်အနေနဲ့ဒီသတင်းရေးသားသူတွေကိုတရားစွဲဆိုမဲ့အစားသတင်းချက်လက်တွေမှန်ကန်နေသလားဆိုတာကိုရေးတပ်မတော်အတွင်းမှစုံစမ်းစစ်ဆေးမှုလုပ်သင့်ပါတယ်လို့အမေရိကန်အခြေစိုက်သတင်းထောက်ကာကွယ်ရေးကော်မတီ CPG ရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းတာဝန်ခံရှောင်းခရစ်ပင်ကဆိုပါတယ်။အခုလိုသတင်းထောက်တွေကိုတရားစွဲဆိုထားရဲ့ရွယ်ချက်ကစိုးဝါးလာတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုသတင်းဖော်ထုတ်ရေးသားမှုကိုအဟန့်အတားဖြစ်အောင်ရည်ရွယ်လှုံ့ဆော်တာလို့လဲ CPG ရဲ့ကြီးညာချက်မှာထည့်သွင်းပြောဆိုသွားပါတယ်။ထိုင်းတော်ဝင်ရေးတပ်မတော်အနေနဲ့သတင်းထောက်တွေကိုတရားစွဲမှုကိုချက်ချင်းပယ်ဖျက်ပေးဖို့လဲ CPG ကတောင်းဆိုလိုက်ပါတယ်။ CPG ရဲ့အာရှအစီအစဉ်တာဝန်ခံဘော့ DS ကတော့ဒီကိစ္စအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်။
This is a defamation case from down south.
အခုဟာကအတည်ပြည့်မှုနဲ့တရားစွဲဆိုတာဖြစ်ပါတယ်။အရှိတောင်အာရှနိုင်ငံအတော်များများမှာဘာတွေ့ရသလဲဆိုတော့သတင်းထောက်တွေရဲ့အခွင့်အရေးကိုပံ့ပိုးပေးရမယ်အစားတရားဥပဒေအရအရေးယူနိုင်အောင်လှုံ့ဆော်နေပါတယ်။ဒီကိစ္စမှာဆိုရင်လည်းအစိုးရကဒီနီးလန်းကိုပဲသုံးတာဖြစ်ပါတယ်။ထိုင်းတော်ဝင်ရေးတက်မတော်အနေနဲ့လည်းသတင်းထောက်တို့ဦးကိုအခုလိုတရားစွဲဆိုမှုကိုပြန်ပြီးသုံးသပ်စဉ်းစားသင့်ပါတယ်။
ထိုင်းရေတပ်မတော်ကနေအသေးရေဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့အလန်မော်ရစ်ဆန်နဲ့ရှူတီမာစီဒါစတင်နန်တို့ကိုဒီဇင်ဘာလ24ရက်နေ့မတိုင်ခင်ရုံးတင်စစ်ဆေးမယ်လို့ခန့်မှန်းရပါတယ်။တကယ်လို့ထိုင်းရေတပ်မတော်ကိုအသေးရေဖြတ်ခဲ့တယ်လို့ပြစ်မှုထင်ရှားခဲ့ရင်တော့ထောင်တန်း5နှစ်ဒါမှမဟုတ်လဲထိုင်းဘတ်ငွေ3,000အမေရိကန်ဒေါ်လာ3,000ကျော်ဒဏ်ငွေပေးဆောင်ရမှာလဲဖြစ်ပါတယ်ရှင်။